COVID-19 ကာကွယ်ဆေးတွေဟာကလေးငယ်တွေနဲ့လူငယ်တွေအတွက်ဘေးကင်းမှုရှိမရှိသိရဖို့အမေရိကန်ကသိပ္ပံပညာရှင်တွေစပြီးစမ်းသပ်နေပါပြီ။ Duke တက္ကသိုလ်ကစမ်းသပ်ခန်းထဲမှာ Pfizer ရဲ့ COVID-19 ကာကွယ်ဆေးကိုအသက်9နှစ်အရွယ်အမွှာကလေးနှစ်ယောက်ကိုစမ်းသပ်ထိုးနှံခဲ့ပါတယ
်။ It was exciting.But also a bit nerve-wracking and
ซีทูเมซรอအစာပိုင်းမှာကြောက်ပြီမဲ့လဲซีทูပြီးသွားတော့အဆင်ပြေပါတယ်လို့ Pfizer ရဲ့ COVID-19 ကာကွယ်ဆေးစမ်းသပ်ထိုးနှံခံခဲ့သူအသက်9နှစ်အရွယ်မိန်းကလေးငယ်ကပြောခဲ့တာပါ COVID-19 ကာကွယ်ဆေးကိုကလေးတွေနဲ့လူငယ်တွေမှာဘေးကင်းကင်းနဲ့အသုံးပြုနိုင်မလားဆိုတာကိုအမေရိကန်မှာရောတခြားနိုင်ငံတွေမှာပါစမ်းသပ်နေကြပါပြီအမေရိကန်မှာတော့ Pfizer နဲ့ Moderna တို့ရဲ့ COVID-19 ကာကွယ်ဆေးကိုကလေးတွေနဲ့စမ်းသပ်နေပြီးအသက်12နှစ်နဲ့အထက်ကလေးတွေမှာစမ်းသပ်တွေ့ရှိချက်တွေမကြခင်ထွက်လာမယ်လို့ခန့်မှန်းထားကြပါတယ်။ Pfizer ရဲ့ COVID-19 ကာကွယ်ဆေးကိုအသက်16နှစ်ကစလို့အသုံးပြုခွင့်ပေးထားပြီးဖြစ်ပြီး Moderna ကိုတော့အသက်18နှစ်နဲ့အထက်အသုံးပြုခွင့်ပေးထားပါတယ်။ကလေးငယ်တွေမှာအသုံးပြုရမယ့်ဆေးပမာဏကွဲပြားနိုင်ပါတယ်။Pfizer နဲ့ Moderna နှစ်ခုစလုံးကအသက်6လအရွယ်ကလေးငယ်တွေကိုပါကာကွယ်ဆေးထိုးနိုင်ရေးဦးတည်ကြိုးပမ်းနေပြီးကလေးငယ်တွေအတွက်အသုံးပြုရမယ့်ဆေးပမာဏသိရှိနိုင်ဖို့လည်းစမ်းသပ်နေကြပါတယ်။ Britain မှာတော့ပြီးခဲ့တဲ့လကဆလို့ AstraZeneca ကအသက်6နှစ်ကနေ18နှစ်ကြားကလေးတွေနဲ့စပြီးလေ့လာနေပါတယ်။ Johnson & Johnson ကလည်းကလေးငယ်တွေနဲ့စမ်းသပ်နိုင်ဖို့စီစဉ်နေပါတယ်။တရုတ်မှာတော့ Sinovac ကသူ့ရဲ့ COVID-19 ကာကွယ်ဆေးဟာအသက်3နှစ်အရွယ်ကလေးငယ်တွေအထိဘေးကင်းကြောင်းအထောက်အထားတွေကိုတရုတ်အာဏာပိုင်တွေထံတင်ပြထားပြီးဖြစ်ကြောင်းမကြခင်ကကြေညာထားပါတယ်ရှင်